မေကန်ပြည်ထောင်စုကတရုတ်နေအောင်ကြီးသုံးစွရင်တို့ပစ္စည်းတွေကိုမျှော်လင့်ထားရတဲ့အခွန်တိုးမြင့်ကောက်ခံမဲ့အကောက်ခွန်စနစ် tariff သတ်မှတ်လိုက်တာကြောင့်အမေရိကန်ရဲ့ထုတ်ကုန်ပစ္စည်းကားဝေးမူဝါဒကိုတရုတ်နိုင်ငံကဖြစ်တင်ပြောဆိုလိုက်ပါတယ်။အမေရိကန်ဈေးကွက်ထဲမှာထုတ်လုပ်မှုကုန်ကျစရိတ်ထက်တောင်နည်းတဲ့ဈေးနှုန်းနဲ့ရောင်းချနေတဲ့တရုတ်လုံနေအောင်ကြီးသုံးစွရင်ပစ္စည်းတွေကိုအကောက်ခွန်37ရာခိုင်နှုန်းကနေ250ရာခိုင်နှုန်းအထိအမေရိကန်စီးပွားရေးနဲ့ခွန်ဌာနကတိုးမြင့်ကောက်ခံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေကမှတရုတ်အမေရိကန်နှစ်နိုင်ငံကြားတခြားကုန်သွယ်ရေးအငင်းပွားမှုတွေကိုဖြည့်ရှင်းခဲ့ပြီးတဲ့နောက်ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံကြီးနှစ်ခုကြားမှကုန်သွယ်ရေးဆက်သွယ်မှုတွေမှာအခုလိုထိခိုက်မှုတွေဖြစ်လာတာဖြစ်ပါတယ်။ချက်ချင်းလငင်းတုံ့ပြန်မဲ့အန္တရာယ်မရှိနိုင်သောတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟုံးလီကတောက်ကြနေကပြောခဲ့ပါတယ်။ဒါပေမဲ့တိုးမြင့်လိုက်တဲ့အကောက်ခွန်အသစ်ဟာတန့်ရှင်းတဲ့အစားရိုးလောင်စာကဏ္ဍမှာတရုတ်အမေရိကန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုထိခိုက်လာနိုင်တယ်လို့သူကပြောဆိုလိုက်ပါတယ်။